ကဘာကြီးအရာစုတစုအတွက်မမြင်ခဲ့ဘူးတဲ့အပြောင်းလဲတွေဖြစ်နေပြီးနိုင်ငံတကာအခြေအနေကဗရန်ဗရာနဲ့ရောဆက်နေချိန်မှာရုရှားနဲ့တရုတ်ပူးပေါင်းဆောင်ရွက်ရေးအောင်ကဘာတည်ခြင်းရေးအကြောင်းချက်တစ်ချက်ဖြစ်တယ်လို့တရုတ်တပ်ပရရှီဂျင်ပင်ကရုရှားတပ်ပရဗလာဒီမာပူတင်ကိုအင်္ဂါနေ့က BRICS အစည်းအဝေးမှာပြောကြားလိုက်ပါတယ်နိုင်ငံတကာတန်းတူရေးတရားမျှတရေးအတွက်တရုတ်နဲ့ရုရှားကအရေးကြီးတဲ့ဆောင်ရွက်ချက်တွေလုပ်နိုင်ခဲ့တယ်လို့လည်းရှီဂျင်ပင်ကဆိုပါတယ်BRICS တကြီးညီလာခံကိုနိုင်ငံ36နိုင်ငံနိုင်ငံအကြီးအကဲ20တက်နေကြတာပါရုရှားနဲ့တရုတ်တို့ဟာမဟာဗျူဟာပေါင်းစပ်ညီနိုင်ပြီးလက်တွေ့ပူးပေါင်းဆောင်ရွက်ရမှနှစ်ဆိုင်ကျယ်ပြန့်လာနေတယ်လို့လည်းအစည်းအဝေးမှာရှီချင်းပင်ကပြောပါတယ်ကမ္ဘာကြီးရမှာနောက်ရဩဇာကိုအာခံဖို့အတွက် BRICS အစည်းအဝေးကိုအခွင့်အလမ်းတရပြည့်ရုရှားကရှုမြင်ထားပါတယ်ဘရာဇီးရုရှားအိန္ဒိယတရုတ်နဲ့တောင်အာဖရိက၅နိုင်ငံနဲ့စခဲ့တဲ့အဖွဲ့ကိုဝင်ရောက်ဖို့တရားဝင်လျှောက်ထားတဲ့နိုင်ငံတွေထဲမှာအာရှကမလေးရှားနဲ့ပါဝင်နေပြီးထိုင်းကလည်းလျှောက်ထားဖို့စိတ်ဝင်စားနေပါတယ်။ရုရှားတိုင်းကကာဇာမာကျင်းပနေတဲ့စီးဝေးဟာတက်ရောက်တဲ့တိုင်းပြည်တွေအတွက်အကြီးမားဆုံးနိုင်ငံခြားရေးမူဝါဒပွဲဖြစ်တယ်လို့ရုရှားဆိုတဲ့နိုင်ငံခြားရေးရာအချံပေးယူရီဥရှာကော့ဖ်ကပြောပါတယ်ခင်ဗျာ။